ဘရာဇီးနိုင်ငံမှာဩဂုတ်လ9ရက်နေ့ကနေ21ရက်နေ့ထိကျင်းပမယ့်2016နွေရာသီအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံပေါင်း206နိုင်ငံကအားကစားသမား1000ကျော်ဟာပွဲတော်ကျင်းပမယ့် Rio de Janeiro မြို့ကိုတွားရောက်နေကြပြီဖြစ်ပါတယ်။ဒီ2016 Rio အိုလံပစ်အားကစားပွဲတော်မှာပါဝင်ရှင်ပြိုင်မယ့်မြန်မာအားကစားသမားအဖွဲ့ဟာလည်းအခုဆိုရင် Rio de Janeiro မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။အပြည့်စုံတော့ဆက်သွယ်မိမြန်ထားတဲ့ဒေါခင်မျိုးတက်ကပြောပြမှာပါ။
ဘရာဇီးနိုင်ငံ Rio de Janeiro မြို့မှာတောက်ကြံနေရောက်ရင်2016 Olympic အားကစားပွဲတော်ကိုစတင်ကျင်းပတော့မှာဖြစ်ပါတယ်။မနေ့ကဗုဒ္ဓဘူးနေ့မှာတော့ဂျပန်90ကြာဘရာဇီးနိုင်ငံတခွန်းလက်ဆင့်ကမ်းတည်ဆောင်းနေတဲ့ Olympic မိရှူတိုင်ဟာ Rio မြို့ကိုတင်မောနဲ့ဆက်ရောက်လာပြီးဖြစ်ပါတယ်
။ဟိုသူတို့ကအားလုံးပြအဖွဲကောင်းဆောင်ရင်သူတို့အုပ်ချုပ်မှုရရှိရယ်။နောက်သူတို့ဧည့်သည်တို့တယောက်ရယ်အပါပဲအားလုံးသူတို့က17ယောက်လို့ကျွန်တော်တို့သိထားပါတယ်။အဲသူတို့ကရီယိုရောက်ကြပါပြီကျွန်တော်ရှိရဒီကပထမအတွင်းဝင်တယောက်နဲ့ဒုတိယအတွင်းဝင်တယောက်နှစ်ယောက်သွားပြီးတော့သူတို့လေစိတ်မှကြူတာတို့အားကစားရပို့တာတို့လိုအပ်တဲ့အကူအညီတွေသူတို့လုပ်ပေးနေပါတယ
်မြန်မာအဖွဲ့ကိုအားကစားနဲ့ကာယပညာဦးစီးဌာနညွှန်ကြားမှုချုပ်ဦးမျိုးလွင်ကဦးဆောင်ပြီးအားကစားသမား9ဦးအပြင်အုပ်ချုပ်သူနဲ့ရှေ့ပြေးစီစဉ်သူတဦးပါဝင်တယ်လို့တိုင်ကွန်ဒိုအားကစားအတွက်မြန်မာဒိုင်တဦးလည်းပါပါတယ်မြန်မာအားကစားအဖွဲ့ဟာ Rio de Janeiro မြို့ကိုကြမ်းကြမ်းမမရောက်ရှိလာပြီးဖြစ်ကြောင်းနဲ့အဆအဆအဆင်ပြေပါတယ်လို့မြန်မာအားကစားအဖွဲ့ကိုတောက်ရောက်ကြိုဆိုခဲ့တဲ့ဘရာဇီးနိုင်ငံဆိုင်ရာမြန်မာတန်ယုံဒုတိယအတွင်းဝင်ကပြောပါတယ်
။ကျွန်တော်မြန်မာဒီလီဂေးရှင်းရောက်တာတော့မနေ့ကည9:40ရောက်တာပါ။ကျွန်တော်တို့ဒီအားကာဒရိုက်တာဂျန်နယ်ပါပါ။အားကစားနဲ့ကာယပညာဦးစီးဆောင်တာဒီတိုင်းမျိုးဦးမျိုးလွယ်မှာဦးဆောင်ပြီးတော့အားကစားသမား9ယောက်နဲ့အတူအုပ်ချုပ်သူကဦးတက်လွယ်မှာခင်ဗျာ။အာဇာမီယာအဲတိကုံပြည်ရဲ့ဂျေကူးရဲ့ဂျူဒိုရဲ့ညားပြည်ရဲ့အနတ်ပြည်ရဲ့ပါခင်ဗျာကျွန်တော်တို့ကမနေ့ကတော့ကြိုပြီးတော့သူတို့အာဇာရောင်သူဘရာဇီးအိုလံပစ်ကော်မတီရဲ့အစီအစဉ်နဲ့အာဇာရောင်ဆက်သက်သွားအားလုံးအဆင်ပြေပါတယ်ဟုတ်ကဲ့အားလုံးစင်ရဲမှမှာလည်းရှိတယ်တောက်ဖွဲ့မှာရှေ့ပြေးဖွဲ့ရဆရာတယောက်လည်းရှိပါသေးတယ်သူ့နာမည်ကဥကွန်ကြောင်ပါဟုတ်တော့ဇူလိုင်30ရက်နေ့ကရောက်နေတာခင်ဗျာဒီ VOD ဂျနေရိုဟုတ်သူကတော့ရှေ့ပြေးပေါ့ตัวดิมาโลอัตตาดิบราซิลฟันเนี่ยฉိတ်ပြီးတော့ตัวတော့ဒီဟိုအားသာဖွဲ့မလာခင်မှာဒီโจစီစဉ်သားတွေပါတုတ်တာပေါ့အားလုံးပေါင်း10ယောက်ရှိမှာပေါ့ဒီကြီးရဲ့တော့ဒီရှေ့ပြေးဖွဲ့ကဥက္ကွန်ကြအောင်နောက်အုပ်ချုပ်သူ2ယောက်ရယ်ကျွန်တော်အားသာသမား9ယောက်ဆို10ယောက်နောက်ပြီးတော့ဒီမနက်ဖြန်လာတပတ်ခါလာမသိဘူးကျွန်တော်တို့ Olympic မှာไตควันโดတိုင်လုံးမဲ့မဆိုးဆိုးများဆိုတော့သူလည်းရောက်အောင်မယ်အရင်တော့ကစားသမားဟောင်းပါไตควันโดတိုင်နေနဲ့လာ
မြန်မာအားကစားအဖွဲ့ကဝင်းရောက်ရှင်းပြိုင်မဲ့အားကစားနည်း9မျိုးတဲ့ကတနက်ပြစ်အားကစားနည်းမှာမြန်မာလက်ရွေးစံရဲထွန်းအောင်ညပြစ်အားကစားနည်းမှာစမ်းယူထွေးယူရိုပွဲစဉ်မှာရန်အောင်ဆိုးရေကူးမှာဤဤတက်နဲ့တင့်နဲ့တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပြီးပြေးကုန်ပြစ်အမျိုးသားပွဲစဉ်မှာစမ်းနိုင်နဲ့အမျိုးသမီးပွဲစဉ်မှာဆွေလီမြင့်တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်အခုလိုအားကစားနဲ့ဆင်ရပြီးသွေးစည်းညင်ညွတ်ဖို့အတွက်ရည်ရွယ်ချင်းပါတဲ့အိုလံပစ်အားကစားပွဲတော်ကနိုင်ငံတကာပြိုင်ပွဲမှာမြန်မာပါဝင်နိုင်တဲ့အတွက်ဂုဏ်ယူကြောင်းတမ္မကြီးကပြောပါတယ်
။ကျွန်တော်တို့နိုင်ငံကတော့ဒီလိုပါဝင်ပြီးတော့ရှင်ပြိုင်နိုင်တယ်ဆိုတော့ခြေနေကကျွန်တော်တို့မှဟိုဘာပဲဖြစ်ဖြစ်ပေါ့အကူအညီကောင်းနေပါပြီခင်ဗျ။အောင်မြင်မှုရတယ်မရဘူးဆိုတာတော့ဒါကျွန်တော်တို့ကဟိုအခြေအနေတွေနဲ့ဆိုင်ပါတယ်ကျွန်တော်တို့ရဲ့အနေထားတွေပေါ့လေ့ကျင့်မှုတွေကျွန်တော်တို့ရဲ့အစဉ်တန်းပေါ့နော်ဒါတွေပေါ်မှာမူတည်မှာပါ။
Rio Olympic ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ပြီးခဲ့တဲ့ Singapore SEA Games ပြိုင်ပွဲအပြီးကလေးကအားကစားသမားတွေကိုစတင်လေ့ကျင့်ခဲ့တာဖြစ်ပါတယ်။2012ခုနှစ်လန်ဒန်မှာကျင်းပခဲ့တဲ့နွေရာသီအိုလံပစ်ပွဲတော်တုန်းကမြန်မာအားကစားသမား6ဦးတောက်ရောက်ခဲ့ပြီးပြေခုံပြစ်ဂျူရိုမြားပြစ်တနက်ပြစ်နဲ့လီလော်ပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ခဲ့တာဖြစ်ပေမဲ့ရှုံးနိုင်ခဲ့ရပါတယ်။အခု2016 Rio နွေရာသီအိုလံပစ်ပြိုင်ပွဲဟာမြန်မာနိုင်ငံပါဝင်ရှင်ပြိုင်နဲ့18ကြိမ်မြောက်အိုလံပစ်ပွဲပါ1948ခုနှစ်ကစတင်ခဲ့တဲ့လင်းတင်တကြိမ်နွေရာသီအိုလံပစ်ပွဲတွေမှာမြန်မာကနိုင်ငံရေးအခြေအနေကြောင့်1986ခုနှစ်မှာတော့မတော်ရောက်ခဲ့ပါဘူး